တော်ရှိမယ်ခင်ဗျာလူတန်းပေါင်း 1,000 ကျော်ဟာရေသားမရကြဘူးတန်းပေါင်း 2,500 နီးပါးဟာအသက်ရှင်တဲ့ပတ်ဝန်းကျင်ခြေနေမှာနေထိုင်ရတယ်လို့နိုင်ငံတကာကျက်ရှင်ဤဖွဲ့ကပြောကြပါတယ်အသက်ရှင်တဲ့ရေနဲ့ဝန်းကျင်ခြေနေကြောင့်ဖြစ်ပွားပြန့်နှံ့တဲ့ယောဂဗျာတွေဟာနှစ်စဉ်လူ 3,000 ကျော်အသက်ဆုံးရှုံးရစေတဲ့အကြောင်းဖြစ်တယ်လို့လည်းဖွဲ့ကပြောပါတယ်အရှိတောင်အာရှအာဖရိကနဲ့ကရေဘီယံဒေသကအစင်းရဲဆုံးနဲ့ယောဂဗျာဖြည့်ဆည်းခံရဖို့အနည်းငယ်အများဆုံးနိုင်ငံတွေမှာရည်တန့်ရရှိရေးနဲ့ပတ်ဝန်းကျင်ခြေနေတန့်ရှင်းရေးအတွက်အာယုံစိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကျက်ချီနီဖွဲ့ရဲ့ရည်တန့်နဲ့တန့်ရှင်းရေးဆိုင်ရာထိပ်တန်းအရာရှိရောဘတ်ဖရီဇာကပြောကြပါတယ်ဒီစီမံကိန်းတွေရဲ့ရန်ပုံငွေရှာကြံရေးထိမ့်သိမ်းရေးနဲ့ကျန်းမာရေးထိုင်ရာကိစ္စအသီးသီးမှာဒေသခံတိုင်းဝိုင်းတွေပါဝင်မှုဟာဒီစီမံကိန်းတွေအောင်မြင်မှုအတွက်အခရာကျလိမ့်မယ်လို့သူကခုလိုပြောကြပါတယ်
There's no point in us building water supplies or sanitation facilities if the communities themselves cannot be able to maintain them.
ရည်ရရှိရေးနဲ့ရည်ပေးရေးစနစ်နဲ့တန်ရှင်းရေးစနစ်တွေဟာအင်မတန်ရိုးရှင်းပြီးတင့်တင့်လျှောက်ပတ်ရပါလိမ့်မယ်။ဇယိအလွန်ကျင်းရပါလိမ့်မယ်။ဒီစနစ်တွေကိုဒေသခံအတိုင်းဝိုင်းတွေကထိမ့်သိမ်းလှုပ်ဆောင်သွားရမှာဖြစ်ပါလေ။ဇယိစကအလွန်နှဲပါမှရည်ရှိမှာသူတို့တတ်နိုင်ကြပါလိမ့်မယ်။အဲ့ဒါလိုမဟုတ်ရင်တော့ဒေသခံတွေရဲ့ပဂရိအခြေအနေနဲ့ကိုက်ညီမှာမဟုတ်ပါဘူး။မတတ်နိုင်တာကိုစကားကတီဆောက်လို့အကျိုးမရှိပါဘူးလို့သူကပြောသွားတာပါ။လွန်ခဲ့တဲ့ဆယ်နှစ်တာအတွင်းမှာချက်ချီနေဖွဲ့ဟာလူနှစ်တန်းခွဲအတွက်ရည်တန်းရရှိရေးနဲ့ဝန်ကျင်တန့်ရှင်းရေးအတွက်ဆောင်ရွက်ပေးခဲ့ပါတယ်။လာမယ့်ဆယ်နှစ်တာကာလအတွင်းမှာနောက်ထပ်လူ6တန်းအတွက်အခြေအနေတွေတိုးတက်အောင်ဒီရည်ရှိဖွံ့ဖြိုးရေးစီမံကိန်းတွေကိုတိုးချက်လှုပ်ဆောင်သွားလိုတယ်လို့အဖွဲ့ကပြောကြပါတယ်။ဒီစီမံကိန်းတွေနဲ့အသက်တွေကိုကယ်ဆယ်နိုင်တယ်ဆိုတဲ့အချက်ပေါ်တန်တရားမရှိပါနဲ့လို့မစ္စတာဖရီဇာကပြောကြပါတယ်။တရကတစ်ခုအနေနဲ့1998ခုကကာလဝန်ရောဂါဖြစ်ပွားပြန့်နှံ့ခဲ့လို့သက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့ဇင်ဘာဘွေနိုင်ငံအရှိပိုင်းကအတိုင်းဝိုင်းတစ်ခုကိုသူကထောက်ပြပါတယ်။အဲ့ဒီဒေသမှာအင်သာတွေမရှိရေစမရလို့လူအတော်များများနာမကျန်းဖြစ်တည်ဆုံးခဲ့ကြရတယ်လို့သူကပြောကြပါတယ်
။ So then with the community with the government we started a program of drilling boreholes putting in hand pumps
training ကကြည်ရအတိုင်းဝိုင်းအစိုးရနဲ့အတူလက်တွဲပြီးကျွန်တော်တို့ဟာလက်ဆွဲရေပုံပိုင်းတွေတည်ဆောက်တဲ့အစီအစဉ်တရက်ကိုစတင်ခဲ့ပါတယ်။အဲ့ဒီရေပုံပိုင်းတွေကိုထိမ့်သိမ်းပြီးကိုဒေသခံတွေကိုတင် जा ပေးပါတယ်။ပြလာမီစတဲ့လိုအပ်တဲ့ပစ္စည်းတချို့ကိုကျွန်တော်တို့ကထုတ်ပေးပြီးအင်သာဆောက်လုပ်ရေးစီမံကိန်းတရက်ကိုလည်းလှုပ်ဆောင်ပေးခဲ့ပါတယ်။လူမှုကိုပညာပေးခဲ့ပါတယ်။အဲ့ဒီတည်းကနောက်ပိုင်းမှာကာလဝန်ရောကနောက်ထပ်မဖြစ်ပွားတော့ပါဘူးလို့သူကဆိုပါတယ်။ဖွံ့ဖြိုးစဉ်နိုင်ငံများမှာတစ်နှစ်လျင်ဒေါ်လာ20ကကုန်ကြယုံနဲ့လူတစ်ယောက်အတွက်လုံလောက်တဲ့ရည်သန့်ရရှိနိုင်တာဖြစ်လို့ရှေ့ဆယ်နှစ်တာကာလအတွင်းမှာလူ6တန်းအတွက်ရည်သန့်ရရှိရေးနဲ့တန်ရှင်းရေးအတွက်ဒေါ်လာ125တန်းကုန်ကြမှာဖြစ်တယ်လို့မစ္စတာဖရီဇာကတွေ့ချက်ပြပါတယ်။ကုလသမဂ္ဂကလည်းရည်နဲ့ပတ်သက်တဲ့ကိစ္စတွေပေါ်အာယုံစိုက်လှုပ်ဆောင်သွားမယ်နိုင်ငံတကာဆယ်စုနှစ်အစီအစဉ်တရက်ကိုမကြခင်ကြီးညာပွဲရှိနေကြောင်းပြန်ပြလဲရပါတယ်ခင်ဗျာ